မေရိကန်နဲ့ကုန်သွယ်ရေးစစ်ဖြစ်နေချိန်မှာပဲတရုတ်နိုင်ငံကပြည်ပပုဂ္ဂိုလ်လုပ်ငန်းရှင်တို့ကလုပ်ငန်းတွေကိုအိမ်ကြီးချင်းမြန်မာနိုင်ငံနဲ့ပြောင်းရွှေ့လာကြပါတယ်။တရုတ်နိုင်ငံမှာကုန်ထုတ်လုပ်မှုစိတ်ကြီးမြင့်လာနေတာကြောင့်ရောကုန်သွယ်ရေးစစ်ပွဲကြောင့်ပါတရုတ်လုပ်ငန်းရှင်တွေဒေသတွင်းနိုင်ငံတွေစီကိုခြေဦးလှည့်လာနေတဲ့အကြောင်းရိုက်တာသတင်းတပုတ်ပေါ်အခြေခံပြီးတော့ကိုအောင်လင်းဦးကပြောပြမှာပါ။
တရုတ်နိုင်ငံမှာလူထုမှရှားပါးလာနေပြီးလောက်ကလာတာတွေတူးလာနေမြ။ကုန်ထုတ်လုပ်မှုစိတ်တက်လာကြောင်းအမေရိကန်ကိုလုံခြုံရေးဝန်ဆောင်နေတင်ဖို့နေတဲ့ရက်ကရာတက်တက်ကီယာကုမ္ပဏီကဈေးသက်သာမဲ့အရှိတောင်အရှေ့နိုင်ငံတွေမှာလုပ်ငန်းတွေပြောင်းလို့ဖို့လုံခဲ့တဲ့နှစ်ငယ်လောက်ကစစဉ်းစားခဲ့ပေမဲ့လက်တွေ့တော့မလုပ်ဖြစ်ခဲ့ပါဘူး။ဒါပေမဲ့ပြီးခဲ့တဲ့စက်တင်ဘာလမှာတရုတ်နိုင်ငံကဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့သွင်းကုန်တွေကိုအမေရိကန်ကအခွန်လေးတိုးကောက်ရာကဂွန်ဂျိုးခြေဆိုင်ကုမ္ပဏီကထုတ်လုပ်တဲ့ကြီးရွာဝန်ဆောင်နေရာဆိုရင်လည်းအခွန်40နှစ်ကျော်မှ600လောက်ထိတက်သွားခဲ့တာပါ။ဒီအတွက်လည်းအမေရိကန်ကအမှားရီပေါ်အထက်ကအားထားနေရတဲ့လုပ်ငန်းကိုမြန်မာနိုင်ငံနဲ့ပြောင်းဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ်အသက်49နှစ်ရွယ်ရှုခေယံကပြောပါတယ
်920ကျော်ဈာန်စင်ကြပါ20ပါရှိနေသို့ကောင်းဟောင်းနေတဲ့ကိုခြေတော်မိကနေကိုခွင့်နေတဲ့ဟော
ဒီရဲ့နှစ်စက်တင်ဘာ20လောက်တုန်းကအခွန်လေးဆရာခိုင်နှုံတိုးလိုက်တဲ့အချိန်မှာအမေရိကန်ကဖောက်တဲ့တယောက်ကအခွန်လေးဆရာခိုင်နှုံတက်ကုန်ပြီဆိုပြီးတော့ဖုံးခေါ်ပြီးတော့ပြောပါတယ်နောက်တစ်နေ့မှာပဲဆက်ရုံငါဖို့စာချုပ်ထုတ်လိုက်ပါတယ်ဒါကကျွန်တော်တို့အတွက်တကယ်ကိုအခွင့်အောင်ဖြစ်ခဲ့ပါတယ်
ဒေါ်လာဘီလီယံ300ကျော်တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခွန်လေးတိုးကောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာထားတဲ့အတွက်လည်းတရုတ်နိုင်ငံကပြည်ပပို့ကုန်လုပ်ငန်းတွေအတွက်အခြေအနေကတိတ်မကောင်းလာပါဘူး
။ဒါဆိုမချင်းတုံးကနေဖန်ဆောင်တာနာရှောင်းအောင်အဲဆုံးတော့လုပ်ပြီးလုံးချောင်
းတရုတ်နဲ့အမေရိကန်ကုန်တွေစစ်ပွဲကဆက်ဖြစ်နေမှာသိကြပါရယ်ကျွန်တော်တို့ပြည်တွင်းဈေးကွက်အနေနဲ့ကတော့ရောင်းအားကကောင်းနေမှာပါ။တခြားဈေးကွက်တွေအနေနဲ့အရှိတောင်အရှာနဲ့ဥရောပတို့ကနေအမှားတွေထက်ရဖို့လိုပါတယ်အမေရိကန်ကမှားတဲ့သူတွေအတွက်ကတော့လုပ်ငန်းတွေအလုံးကိုအရှိတောင်အရှနိုင်ငံတွေမှာပဲကြောင်းလောက်ရမှာပ
ါတကယ်တော့မကြာသေးခင်နှစ်တကာစလို့တရုတ်နိုင်ငံမှာကုန်ထုတ်လုပ်မှုစီးရဲတက်လာနေတဲ့အတွက်လုပ်ငန်းတော်တွေများဟာ VN ကမ်ဘောဒီးယားစတဲ့အရှိတောင်အရှနိုင်ငံတွေကိုပြောင်းရွှေ့လုပ်ကိုင်လာနေကြတာပါအခုချိန်မှာကုန်သွယ်စစ်ပွဲအရှိန်မြင့်လာနေတဲ့အမြန်မာနိုင်ငံပါဝင်တခြားဒေသတွင်းနိုင်ငံတွေကိုလုပ်ငန်းတွေတိုးချဲ့လာမဲ့အလားအလာတွေလည်းရှိနေပါတယ်ရခိုင်ကုမ္ပဏီရဲ့အလုပ်သမား200လောက်ရှိတဲ့ဂွန်ဂျိုးမြို့ကဆက်ရုံမှာတော့အရှိန်လေပိုင်းအာဖရိကနဲ့ဥရောပကဖောက်တယ်တွေထုတ်လုပ်နေပြီးရန်ကုန်မှာဒီဇင်ဘာလကမှစတင်ဖွင့်လှစ်ခဲ့တဲ့အလုပ်သမား6000လောက်ရှိတဲ့စီရင်ကတော့မြန်မာနိုင်ငံကိုကုန်သွယ်ရေးအထူးကစားခွင့်အဖြစ်ကုန်စည်9000လောက်ကိုအခွန်လွှတ်ခွင့်ပေးထားတဲ့အမေရိကန်အတွက်အဓိကထုတ်လုပ်ပေးနေပါတယ်စီရင်မှာတော့ဒီနိုင်ငံကကုန်ကြမ်းတွေကို73ချောဖို့ရေးတနက်အိစတဲ့လုံခြုံရေးသုံးပစ္စည်းတွေကိုမြန်မာနိုင်ငံထုတ်ပစ္စည်းတွေအဖြစ်ထုတ်လုပ်တင်ပို့နေတာပါမြန်မာဝန်ထမ်းတူဖြစ်တဲ့မတ်မာလာချူကတော့ဒီလိုကုန်ထုတ်လုပ်ငန်းမျိုးတွေမြန်မာနိုင်ငံကိုပုံဝင်လာဖို့မျှော်လင့်တယ်လို့ဆိုပါတယ်
ဆိုင်ရောအော်ဒါကြီးလည်းအရင်များတယ်ပြီးတော့ပို့နေတဲ့နိုင်ငံတွေကလည်းအမေရိကန်တို့ဥရောပနိုင်ငံတို့ကိုပို့နေတာလေအားကြောင့်မလို့အနာဂတ်ကအကောင်းတာပေါ့ပြီးတော့ဒီဆိုင်ရောကတနေ့တွင်းမှာလည်းအရင်အောင်မြင်လာတယ်ဒါကြောင့်မို့ဒီထက်မကလည်းတိုးတက်အောင်မြင်ဖို့လည်းရှိရပါတော့ဒါကြောင့်မလို့ဒီလိုမျိုးဆက်ရုံတွေလည်းမြန်မာပြည်ကိုအများကြီးဝင်လာစေချင်ပါတယ
်နိုင်ငံနဲ့လူခွင့်ရေးအခြေအနေတွေတိုးတက်မှုမရှိတာကြောင့်အမေရိကန်ပါဝင်အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်အရေးယူတဲ့ကတ်မှုတွေကတ်တတ်မှုတွေနဲ့တူစီးပွားရေးလုပ်ငန်းတွေလုပ်ကန်ဖို့တွန်းဆုံနေကြမှာပဲတရုတ်နိုင်ငံပါဝင်ဒေသတွင်းနိုင်ငံတွေကတော့မြန်မာနိုင်ငံမှာဝင်ရောက်ရင်းနှီးမြှုပ်နှံလုပ်ကိုင်နေကြတာပါပြီးခဲ့တဲ့ဧပြီလအထိဒီနှစ်အတွင်းမြန်မာနိုင်ငံမှာအတူတူလက်ခံပေးထားတဲ့တရုတ်လုပ်ငန်းတွေရဲ့ပမာဏအဆိုရင်လဲဒေါ်လာ585ဆန့်အထိရှိခဲ့တဲ့အကြောင်းလဲမြန်မာစစ်ရကတရုတ်ဝင်ထုတ်ပြန်ထားတဲ့အချက်လက်တွေကဖော်ပြထားပါတယ်ခင်ဗျာ